တော်ရချင်ဗျာမြန်မာပြည်မှာနေနိုင်ရေးလုပ်ငန်းစဉ်တွေအတွက်တွေ့ဆုံဆွေးနွေးပွဲတွေလုပ်နေကြတယ်ဆိုပေမဲ့ထိုင်းနိုင်ငံမှာတိုင်းရင်းသားတွေစီဝေးလုပ်ဖို့တားမြစ်တာရခိုင်လမ်းနဲ့ကင်တပ်အေအေကိုထောက်ပံ့တဲ့စင်ကာပူခြေဆိုင်ရခိုင်အဖွဲ့အစည်းကောင်းဆောင်6ရက်ကိုဖမ်းဆီးထိန်းသိမ်းနေတာတွေကိုကြားနေရပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတကာရဲ့ပြည်တွင်းစီးပွားရေးနဲ့နိုင်ငံသားရေးမှုတို့အကြောင်းဆက်ဆက်စဉ်းစားကြည့်ကြရအောင်ပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကြောင့်ရေးသားခဲ့သူဘော့ဝူဝတ်ကတော့ကြောက်ရွံ့မှုဆိုတဲ့စာအုပ်ထဲမှာနိုင်ငံသားရဲ့မူရဲ့အရေးပါမှုတွေကိုအခုလိုတင်ပြခဲ့ပူပါတယ်ဒေါ်နယ်ထရန့်တရားသမ္မတအဖြစ်ရွေးချယ်တင်ပြလိုက်ရတဲ့အခါပထမဆုံးသူကောင်းထဲမှာပေါ်လာသူကဗိုလ်ချုပ်ဂျက်ကီရမှာဒါကြောင့်လဲသူ့ရဲ့ထရန့်မျိုးစင်မှာဗိုလ်ချုပ်ချက်ကိုဖိတ်ခေါ်ပြီးနိုင်ငံသားရဲ့ဝန်ကြီးတာဝန်ထမ်းဆောင်ပေးဖို့ကမ်းလှမ်းခဲ့ပါတယ်ဗိုလ်ချုပ်ချက်ကညှင်းဆိုခဲ့ပါတယ်သူမျိုးသမီးကွယ်လွန်သွားတာမကြသေးတာကြောင့်နိုင်ငံတော်ရဲ့ကြီးလေးတဲ့တာဝန်ကိုထမ်းဆောင်ဖို့အသင့်မဖြစ်သေးဘူးဆိုတာကိုရှင်းပြပါတယ်ဒါပေမဲ့ထရန့်မျိုးစင်ကိုရောက်တာဖြစ်အောင်ရောက်တာပါတယ်တမရတက်ကိုနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့အကြံပေးချက်တွေကိုအလေးနဲ့တင်ပြခဲ့ပါတယ်တကယ်တော့ဗိုလ်ချုပ်ဂျက်ကီဟာ BSNS စပွဲမှာဆက်လို့အာဖဂန်အီရတ်စပွဲအထိအတွေ့အကြုံများပြားသူတောင်ဖြစ်ပါတယ်စစ်တပ်ကအနားယူသွားပြီး Fox News Agency မှာအမျိုးသားလုံခြုံရေးဆိုင်ရာရှုထောင့်တွေပတ်သက်ပြီးသုံးသပ်တင်ပြနေသူတူဖြစ်ပါတယ်အမေရိကန်တမရ Fox အစိုးရဟာသူ့ရဲ့စာရင်းတွေကိုအလေးနဲ့ထားလိုက်နာခဲ့ရတယ်ဒါကြောင့်လဲဒုတိယသမ္မတတစ်ချင်ကြီးကသူ့ကိုယာရုပြန်ပေးပြီးတာဝန်ထမ်းဆောင်မှုကမ်းလှမ်းခဲ့ပြီမဲ့ညှင်းဆိုခဲ့ပါတယ်။အိမ်မျိုးတော်ကဖိအားပေးပြီးအလုပ်ပြန်လာလုပ်ဖို့ပြောတယ်လက်မခံခဲ့ပါဘူး။ဒါပေမဲ့သူနဲ့လက်တွဲပေါ်ဗိုလ်ချုပ်ကြီးတို့နဲ့အတူတူလုပ်ရမယ်ဆိုရင်တော့မဆိုင်မတတာဝန်ယူခဲ့သူတူဖြစ်ပါလေ။ဒီလိုနဲ့ push အစိုးရလက်ထက်မှာဒုတိယသမ္မတတစ်ချင်ကြီးကအကြံပေးသူဖြစ်လာခဲ့တယ်လို့ဗိုလ်ချုပ်ဂျက်ကီယန်ရဲ့ track အစိုးရတက်ပေါ်အကြံပေးမှုတွေကလည်းစိတ်ဝင်စားစရာကောင်းလာပါတယ်။ပြည်တွင်းရေးရမှုဝါဒဆိုတာကပြန်လည်တိဆောက်လို့ရပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးဆိုတဲ့အပိုင်းမှာတော့ကျွန်တော်တို့ဟာအမားတွေကိုလုံမိပဲဆိုရင်ကြီးမားတဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်။ဘရက်အိုဘားမားဟာအနေအများလို့နဲ့ကဘာကိုရင်ဆိုင်တဲ့အခါတတ်တည်မယ်တော့မှလည်းမိမိကိုမိမိယုံကြည်မှုမရှိဘူး။ကျွန်တော်တို့လောက်ရက်တွေဒါမှမဟုတ်အားနည်းတဲ့ပြုမှုဆောင်ရွက်ချက်တွေကလည်းကဘာကြီးကိုမတိမငိမ့်ဖြစ်စေလိမ့်မယ်။ကြီးမားတဲ့ပြဿနာတွေပေါ်ပေါက်လာနိုင်ပါတယ်။အမေရိကန်ပြည်ထောင်စုဟာအင်အားကြီးမားလို့နဲ့အတွက်အမားတစ်ခုကိုကျူလွန်မှုမဆိုရင်အကျိုးဆက်တွေကဆယ်စုနှစ်ပေါင်းများစွာကပ်ပါလာတတ်တာ။ကမ္ဘာနိုင်ငံရဲ့အချင်းချင်းကတတ်သိပြနေပါတယ်။တကယ်တော့နိုင်ငံရေးမူနဲ့ပြည်တွင်းရေးမတိနှိမ်မှုတွေဟာဆက်ဆက်နေပါလေ။ရခိုင်ပြည်ထောင်စုကိုပဲကြည့်ကြည့်။တိုင်းရင်းသားလက်နက်ကင်တပ်တွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲတွေကိုပဲကြည့်ကြည့်။ရက်ဆက်လွန်လာတဲ့စစ်ပွဲတွေကြောင့်နိုင်ငံတကာရဲ့ပြစ်တင်ငွေပြမှုတွေ၊စီးပွားရေးပိတ်ဆို့မှုတွေကိုခံခဲ့ရပါလေ။ဆီယနာရှိခစ်အလျှောက်လုံးမှာနိုင်ငံရေးရင်းနှီးမြှုပ်နှံမှုတွေမလာခဲ့တာကြောင့်စီးပွားရေးနလမထခဲ့တာအထင်ရှားပါပဲ။နောက်ထပ်ရေးကြည့်တဲ့အချက်တစ်ခုကတော့ဥဆောင်မှုကဏ္ဍကိုပြောင်းလဲနိုင်တာရှိဖို့လိုအပ်ပါတယ်။ဥပမာအမေရိကန်ပြည်ထောင်စုမှာဆိုရင်အစိုးရရဲ့စီးပွားရေးအကြံပေးပဲဖြစ်ဖြစ်ကာကွယ်ရေးဝန်ကြီးချုပ်ပဲဖြစ်ဖြစ်တတ်မှတ်ထားတဲ့ချိန်ကာလတစ်ခုမှာအောင်မြင်အောင်မစွမ်းဆောင်နိုင်မှုဆိုရင်ယာရုမှနှုတ်ထွက်ရပါတယ်လူသိရွေးရပါတယ်အန်အန်ဒီအစိုးရမှာငြိမ်းချမ်းရေးကိစ္စတွေကိုဖော်ဆောင်တဲ့အခါစစ်တပ်တွေကလူဟောင်းတချို့နဲ့နိုင်ငံရေးအတွေ့အကြုံမရှိတဲ့သူတချို့ကိုဦးဆောင်ခိုင်းပါတယ်ဒါကြောင့်လဲတတ်မှတ်တော်တဲ့ရှင်လင်းပွဲမှာရခိုင်စစ်ပွဲကိုတောင်းဆန်းသူကြီးကအမိန်ပေးတာဖြစ်တယ်ဒါကြောင့်တိုက်ခိုက်ပြရတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်အန်အန်ဒီအစိုးရမှာတော့အယတာအကြံပေးအဖွဲ့လည်းမရှိသလိုငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအစဉ်တိုင်းမှာစနစ်တကျတုံ့ပြန်တတ်တဲ့အလေးအကျင့်လည်းမရှိပါဘူးဒါကြောင့်လဲတိုင်းသားတွေရဲ့အမြင်မှာ NLD နဲ့တက်မလို့ဟာရင်းချမ်းရေးသဘောထားမှာအတူတူဖြစ်နေပြီလားဆိုတဲ့ပံပေးရတွေကြီးထောက်လာခဲ့ပါတယ်။တိုင်းသားလက်နက်ကိုင်တပ်တွေနဲ့အပေးယူလို့ဖို့အင်မတန်ခက်ခဲတဲ့အနေအထားကိုဖြစ်ပေါ်စေခဲ့ပါတယ်။ဗမာစစ်ဗိုလ်ချုပ်တွေကလည်းဗမာအင်မတန်တည်တံ့ရေးကိုပဲအခြေခံရည်တည်ကြအောင်ပြောဆိုနေကြသလိုတိုင်းသားလက်နက်ကိုင်တပ်တွေကလည်းကိုယ်ပိုင်ပြတန်းငွေဆိုတဲ့တောင်းဆိုမှုကိုခံစားကြပါတယ်။ဒီကိစ္စကလည်းဒီသဘောပါပဲ။ဒေါ်အောင်ဆန်းစုကြည်ဟာတပ်မတော်ရဲ့လူခွင့်ရေးချုပ်ပေါက်နေမှုတွေကိုရင်းကုန်နှုတ်ပိတ်နေတယ်လို့စွပ်စွဲချက်နဲ့တူတခါတော့ကမိတ်ဆွေတွေဖြစ်ခဲ့ကြတဲ့နိုင်ငံတကာတိုင်ဝမ်ဟာ NLD အစိုးရအပေါ်ကိုပါပြားပေးလာခဲ့ပါတယ်။အစိုးရကလည်းအမျိုးသားလူမျိုးရေးဆိုင်ရာကိစ္စတွေမှာတော့စစ်တပ်နဲ့သဘောထားတူတူထင်နေရပါတယ်။တော်လားရှင်ခင်ဗျ။ NLD အစိုးရဟာငြိမ်းချမ်းရေးလုပ်ငန်းဆိုင်ပါဝင်တိုင်းပြည်ပြည်ထောင်တွေကိုဖြည့်ရှင်းနိုင်ဖို့အတွက်အခြေခံဥပဒေကိုပြင်ဆင်မှဖြစ်မယ်လို့ဆိုပါတယ်။ဒီအချက်ဟာစစ်တပ်နဲ့အဓိကထိတ်တိုက်တွေ့စေမယ့်အရာဖြစ်ပါတယ်။ပြည်တွင်းရေးရမူဝါဒတွေမှာစစ်တပ်နဲ့ထိတ်တိုက်တွေ့နေပြီးအမျိုးသားလူမျိုးရေးဆိုင်ရာကိစ္စတွေမှာတော့စစ်တပ်နဲ့တဘောတဲ့ရက်တီထားမယ်တိုင်းသားတွေလိုအပ်ချက်တွေကိုလိုက်ရောဖို့ဆိုတာခက်ခဲတဲ့အနေအထားမှာရှိနေပါတယ်ဒါကြောင့်လဲအစိုးရဟာလင်းနဲ့တက်တန်းအလုံးမှာအခုလိုမျိုးသွားနေတဲ့နိုင်ငံရေးလမ်းညဟာမအောင်မြင်တော့ဘူးဆိုရင်နိုင်ငံရေးလမ်းညကိုတဖြည်းဖြည်းပြောင်းလဲပြင်ရတဲ့ပတ်တရှိဖို့လိုတယ်ဆိုတဲ့ဝေဖန်အကြံပြုချက်တွေကိုလည်းကြားနေရပါတယ်တော်ရရှင်မြန်မာပြည်သူတွေလည်းနိုင်ငံတော်လုံခြုံရေးနဲ့လက်နက်ကင်ပြည်ပခါကိုထိနေသိသိဖြစ်ရှင်းနိုင်စွာရှိတဲ့နိုင်ငံရေးသမားတွေစစ်ဘုံရုပ်တွေနဲ့စုံစည်းနိုင်ကြပါစေThank you.